ကပီယောကကြောင့်ရန်နာကရတဲ့ပြည်တွင်းခီးသွားလုပ်ငန်းတွေနယ်လန်ပြန်ထနိုင်ဖို့အာယူနေရတဲ့ကာလမှာပဲနိုင်ငံရေးပြည်ပခရီကြောင့်ပုံမှန်ပြန်လဲပတ်နိုင်ဖို့အခက်အခဲတွေရှိနေပါတယ်။ဒါပေမဲ့လည်းဒီနှစ်ခီးသွားရာသီမှာပြည်တွင်းကနေရာတချို့စီဧည့်သည်ပြန်လဲဝင်ရောက်လာတာရှိတဲ့အကြောင်းရန်ကုန်ကနေသတင်းပေးပို့ထားပါတယ်။ကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်။
ကိုဗစ်ကပ်ကြောင့်2019ခုနှစ်ကစပြီးပြည်တွင်းမှာသွားလာမှုကန့်သတ်တဲ့ကာယောဂါစီးမြင့်တွေထုတ်ပြန်ခဲ့သလိုခရီးသွားလာမှုတွေရှောင်ဖို့သတိပေးချက်တွေလည်းရှိခဲ့ပါတယ်။မိုးအကုန်ခရီးသွားရာသီရောက်ရင်ပြည်တွင်းပြည်ပခရီးသည်တွေအများအပြားနဲ့စီကားလေးရှိတဲ့အထင်ကရနေရာတွေမှာဆိုပြည်တွင်းဧည့်သည်တွေပါမရှိတော့လို့လုပ်ငန်းတွေရန်နာလာရတဲ့အထူးကြောင့်ရပါတယ်။အဲ့ဒီအထက်မှာအဲ့အလာများတဲ့ပ
င်အခုရပိုင်းတဲ့ဧဝင်နာများလာတယ်လို့ဒေတာကန်တွေကပြောပါတယ်ခရစ်စမတ်ကာလနဲ့တဆက်တည်းလာမယ့်နှစ်သစ်ကူးရက်တွေအထိဒေတာစုံကပြည်တွင်းခီးသွွားတွေရောက်လာနိုင်တယ်လို့ပကန်းအလန်းညွန်ကိုထွန်းကပြောပါတယ
်အဲ့လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်တယ်တချို့ဟိုတယ်တွေကတော့မဖွင့်ဘူးမဖွင့်တဲ့ဟိုတယ်တွေလည်းရှိတယ်ဒီလိုဒီနေ့မြန်မာနိုင်ငံညာလာရောက်သွားတာအခုဒီရပိုင်းလာတဲ့အနေထားလေးကတော့အဲအဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံစံရှိတယ်ဘုရားကလည်းမြင်းနေတဲ့အနေထားဆိုတော့တော်ပြီးခဲ့တဲ့နှစ်တည်းကရက်သွားတဲ့အနေထားလေးကဒီနှစ်အနေထားလေးကတော့အဲဧည့်သည်လာတယ်လို့ပြောလို့ရတယ်ပေါ့နော်စီးလာတယ်လို့ပြောလို့ရတယ်ဒီရပိုင်းလေးဒီရက်နေ့ရက်ပေါ့
ပကံဒေတာမှခီးသွားတွေပြန်ဝင်လာပြီဆိုပေမဲ့ကိုဗစ်မတိုင်မီအရင်ကာလအခြေအနေကိုတော့မမိသေးပါဘူးအခုတက်သည့်ပြန်မလဲပတ်နိုင်သေးတဲ့ဟိုတယ်လုပ်ငန်းတွေရှိနေပါတယ်ပြည်တွင်းခီးသွားတွေဝင်လာနေတဲ့အတွက်ဒေသခံတွေရဲ့အလုပ်အကိုင်တွေပြန်လဲနလန်ထူနိုင်ဖို့မျှော်လင့်ချက်တွေတက်လာနေပါတယ်ဆေးရနာသိန်းအုပ်ချုပ်နေတဲ့ကာလဖြစ်ပေမဲ့ပကံဒေသကိုတော့ခီးသွားတွေဘေးအန္တရာယ်ကင်းကင်းနဲ့လာရောက်လက်ပတ်နိုင်တယ်လို့ဒေသခံကပြောပါတယ်ခီးသွားဧည့်သည်တွေကိုအဓိကမှီခိုပြီးဝင်ငွေရှာနေရတဲ့ဒေသဖြစ်တာမို့ဧည့်သည်မရှိရင်ဝင်ငွေမရှိနိုင်ပဲအကဲအကဲတွေကြုံတွေ့ရပါတယ်။နလန်ထူစာပကံဒေတာရဲ့ခီးသွွားလုပ်ငန်းကတော့ဆက်ပြီးရုန်းကန်နေရတုံးပဲလို့ကိုဗစ်မတိုင်မီကာလအခြေအနေနဲ့နှိုင်းယှဉ်ပြီးကိုထွန်းကအခုလိုပြောပါတယ်
။အဲ့ဒီရဲ့နေထားတွေတော့ဘယ်ဘုံကြီးကျောင်းနေရောဟိုတယ်ဒီဟိုတယ်ဝန်နေရောပြည်လို့အိမ်နေပါနေရချာအကူညီတောင်းပြန်မှနေကြရတယ်နေတာကိုတွေ့ရနေတယ်မှာဆိုလို့ရှိရင်လူတွေမြန်မာတွေတောင်းဒီလိုနေလို့ကဘာလက်ခီးသွားတာမလို့မြန်မာနဲ့တင်ဆင်ကြီးတယ်ဗာညာနေတောင်ပြောစီကြတယ်နေထားမျိုးတီဖြစ်တာလေအခုကအဲ့အနေထားမရှိပါဘူ
းပြည်တွင်းခီးသွားတွေအလဲပတ်များတဲ့နေရာတွေတက်ကတခုဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းနောင်ချိုဒေသကရှုခင်းလာတဲ့တိမ်ပင်လယ်စီလဲအခုရပိုင်းမှာဧည့်သည်ဝင်ရောက်မှုပြန်ရှိလာပါတယ်နောင်ချိုမှာတိမ်ပင်လယ်ကြီးဖို့အတွက်ခီးသွားတွေနားခုန်နိုင်ဖို့တဲခိုစရာစခန်း၁၀ခုလောက်ရှိပေမဲ့အခုလောလောဆယ်စခန်း၄ခုလောက်သာပြန်လည်လက်ပတ်နိုင်တဲ့အခြေအနေဖြစ်ပါတယ်။ဒီဇင်ဘာလဆန်းပိုင်းလောက်ကစပြီးဧည့်သည်တွေနောင်ချိုတိမ်ပင်လယ်ဘက်ပြန်ရောက်လာတာရပောင်း၂၀လောက်သာရှိသေးတဲ့အတွက်လုပ်ငန်းတွေပြန်လည်နလန်မထူနိုင်လှသေးဘူးလို့ခရီးသွားလုပ်ငန်းရှင်တွေကပြောပါတယ်။ပြည်တွင်းနေရာစုံကလာတဲ့ခရီးသွားတွေခရစ်စမတ်ပွဲတော်ကာလကစပြီးတိုးလာတယ်လို့ခရီးသွားလုပ်ငန်းလုပ်နေသူကိုကောင်းမွန်ကပြောပါတယ်။
အဲ့လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်တယ်တချို့ဟိုတယ်တွေကတော့မဖွင့်ဘူးမဖွင့်တဲ့ဟိုတယ်တွေလည်းရှိတယ်ဒီလိုဒီနေ့မြန်မာနိုင်ငံညာလာရောက်သွားတာအခုဒီရပိုင်းလာတဲ့အနေထားလေးကတော့အဲအဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံစံရှိတယ်ဘုရားကလည်းမိမိရဲ့အနေထားဆိုတော့တော်ပြီးခဲ့တဲ့နှစ်တည်းကရက်သွားတဲ့အနေထားလေကဒီနှစ်အနေထားလေးကတော့အဲဧည့်သည်လာတယ်လို့ပြောလို့ရတယ်ပေါ့နော်စီးလာတယ်လို့ပြောလို့ရတယ်ဒီရပိုင်းလေးဒီရက်နေ့ရက်ပေါ့
မြန်မာနိုင်ငံမှာကိုဗစ်ရောဂါဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုအတက်အတဲတွေရဲ့ပေါင်းစပ်မှုကြောင့်မြို့ပြလူဦးရေရဲ့ဆင်းရဲမွဲတေမှုအရေးအတွက်ဟာ၃ဆလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစည်းအဝေး UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်။ဒီအထက်မှာထိခိုက်ရတဲ့လုပ်ငန်းတွေထဲမှာခီးသွွားလုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။မြန်မာနိုင်ငံမှာခီးသွွားရာသီပြန်ဆပြီးဆိုပေမဲ့အခက်အခဲတွေကြောင့်နလန်ထဖို့ရုန်းကန်နေရတဲ့ခီးသွွားလုပ်ငန်းတွေဟာအခုချိန်ထိခက်ခဲနေတော့ပဲလို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကလည်းပြောပါတယ်ဒီလုပ်ငန်းတွေနလန်ထနိုင်ဖို့ခက်ခဲနေတာနဲ့အမျှဒီအပေါ်မှာမိခိုနေရတဲ့ဒေသခံတွေရဲ့ရှင်သန်ရည်တည်နိုင်ရေးဟာလည်း အခက်အခဲတွေရှိနေတယ်လို့ပြောပါတယ်ခင်ဗျာ။